ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမှဒုက္ခသည်စခန်းတွေမှာရောက်နေပြီးဝင်ငွေမရှိကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအပိုဝင်ငွေရအောင်စခန်းထဲမှာအလုတ်ကင်တွေတီထွင်လုတ်ကင်နေကြပါတယ်။ဒုက္ခသည်စခန်းတွေမှာကိုယ်ပိုင်စီးပွားရှာကြံလုတ်ကင်နေကြတဲ့ငယ်ရွယ်သူတွေနဲ့အသက်အရွယ်ကြီးရင်းတွေဒုက္ခသည်တချို့ကို VOA သတင်းတောက် Steve Sandpo ကတွေ့ဆုံမေးမြန်းထားတာကိုကိုစော်ဝင်းလိုင်းကတင်ပြပေးပါမယ်ရှင်။
မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်အများစုဟာအဝတ်တထည်ကိုတခုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုကိုလူယုံထွက်ပြေးလာကြတာပါ။အကူအညီပေးအဖွဲ့တွေကအစားအစာနဲ့နေထိုင်စရာအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့အခက်အခဲတွေရှိနေချိန်မှာအသစ်ရောက်လာကြတဲ့ဒုက္ခသည်တွေကတော့အပိုဝင်ဝင်ရအောင်ကြံဖန်လုပ်ကိုင်နေကြပါတယ်။အသက်၁၂နှစ်အရွယ်အဘူကာဇီမ်ဟာအမေရိကန်85ပြားနဲ့ညီမျှတဲ့ငွေပမာဏကိုချီပြီးကွန်းရရောင်းနေတာမှာလူ၈ယောက်ရှိတဲ့မိသားစုကိုထောက်ပံ့နိုင်ဖို့အဲ့ဒီချင်းငွေရဲ့နှစနဲ့ညီမျှတဲ့ဝင်ငွေကိုနေ့စဉ်ရှာနေနိုင်ပြီဖြစ်ပါတယ်
။ Tengo más de balas y otro de tu sol. Sol ya ahora lo una de somos y cano de.
စခန်းထဲမှာဆန်ရတယ်ဆိုရင်တော့ကျွန်တော်တို့အတွက်အဆင်ပြေပါတယ်။ကျွန်တော်တို့အနေနဲ့ Russian card မရပါဘူး။အဲ့ဒီ Russian card တော့ရမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်ဆန်ရနိုင်ပါတယ်။ဒါပေမဲ့ဟင်းချက်စရာဝယ်ဖို့ပတ်စံမရှိပါဘူး။အဲ့ဒါကြောင့်ကျွန်တော်ကွန်းရရပြီးတော့ရောင်းနေတာပါ။
စခန်းဆယ်ခုမှာဒုက္ခသည်ပေါင်း8000ကျော်လောက်ရှိတဲ့အတွက်အဲ့ဒီလူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒေသခံစီးပွားရေးသမားတွေဟာအတော်လေးကြိုးစားနေကြရပါတယ်။ဒုက္ခသည်တွေအတွက်လိုအပ်တဲ့အသီးအရွက်အဟာရတွေပြည့်မီစေဖို့ပေါက်ဈေးတဲ့မပေါ်တဲ့ဈေးနှုန်းနဲ့ရောင်းချပေးနိုင်ဖို့ NGO အဖွဲ့တွေဟာဒေသတွင်းအစားအသောက်ထုတ်လုပ်ရောင်းချသူတွေနဲ့ပူးပေါင်းစီစဉ်နေကြောင်း WFP ကမ္ဘာ့ဆန္ဒရိက္ခာအဖွဲ့ကဆက်ဆံရေးအရာရှိ Shelley Thakra ကပြောပါတယ
်။ WFP is always run food shops here for for the registered refugees which have a selection of 19
ဒါတွင်အစားတောက်ကုန်ဈေးနှုန်းတွေကိုမထိခိုက်ရေးဆိုတဲ့အရွယ်ချက်နဲ့ WFP ကအစားတောက်ကုန်16မျိုးကိုထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးမပုတ်တင်ထားတဲ့ဒုက္ခသည်တွေအတွက်စခန်းတွေအတွင်းမှာစိုင်ဖွင့်ပြီးအမြဲတမ်းရောင်းချပေးနေပါတယ
်ဒါပေမဲ့အစီအစဉ်တိုင်းဟာအဆင်ပြေချောမွေ့တာတော့မဟုတ်ပါဘူးချက်သားရောင်းတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးသမားတွေဟာစားသုံးသူတွေရဲ့လိုအပ်ချက်ကိုသိတဲ့အတွက်ဈေးတင်ပြီးရောင်းချတာမျိုးရှိနေပါတယ်မိသားစုနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးမလာခင်ကမြန်မာပြည်မှာစည်ရေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မိုဟာမက်အီတူနာဇူလိုလူသစ်တွေကတော့နေ့စဉ်ဒေါ်လာအနည်းငယ်ရနိုင်အောင်ဖန်တီးရှာဖွေပြီးအခြေအနေတွေကိုအကောင့်ဘက်ကရှုမြင်ပါတယ
်။မမကတော့ဒင်းလာဒွန်ဒီရာတောင်ချလိုက
်ကုမ္ပဏီအယောင်ဆိုင်လေးတစ်ခုကျွန်တော်ဖွင့်ကျင်ပါတယ်။အဲဒီကနေတဖြည်းဖြည်းကြီးထွားပြီးဘဝကိုအစ်စ်ကပြန်စကျင်ပါတယ်။အဲ့လိုဖြစ်ချင်တဲ့ဆန္ဒကျွန်တော်မှရှိပါတယ်။
ဘင်္ဂလားဒေ့ရှ်လူမျိုးတွေရဲ့စီးပွားရေးလုပ်ငန်းတွေစခန်းတွေအတွင်းတဖြည်းဖြည်းတိုးဖွင့်လာနေကြတာကြောင့်ရိုဟင်ညာဒုက္ခသည်တွေဟာလည်းဒေသခံတွေရတဲ့လစာတဲ့ထက်ဝက်လောက်ရှိတဲ့ဝင်ငွေနဲ့အဲ့ဒီလုပ်ငန်းတွေမှာလုတ်ကင်နေကြပါတယ်။ဒါပေမဲ့ဒီကနေဘယ်သူကအကျိုးအမြတ်ပိုရမလဲဆိုတာကတော့အချိန်ကပဲအဖြေပေးနိုင်မဲ့သဘောရှိနေပါတယ်ခင်ဗျ။